ကရင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့ KNU တပ်မဟာ9နေနေတဲ့ကနေအစိုးရဝန်ထမ်းတွေထွက်ခွာသွားကြဖို့နောက်ဆုံးသတ်မှတ်ရဒီကနေ့ဖေဖော်ဝါရီလ10ရက်နေ့ပြည့်သွားတဲ့အချိန်မှာတော့ထွက်ခွာသွားတဲ့အရက်ဖက်ဝန်ထမ်းက100ကျော်ရှိပါတယ်။ကရင်ပြည်နယ်ဖားပုံခရိုင်ထဲကဌာနပေါင်းစုံမှအလုံးလောက်ကိုင်နေကြတဲ့ဝန်ထမ်းတွေကနေရက်ကိုပြန်ကုန်ကြတာလို့ဒေသခံတွေကပြောပြပါတယ်။ဖားပုံခရိုင်မှာစစ်ကောင်စီရဲ့အုပ်ချုပ်ရေးအစားKNU အုပ်ချုပ်ရေးနဲ့အစားထိုးသွားဖို့ကြိုးစားနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။ KNL တက်မဟာငါထိန်းချုပ်တဲ့ဖားပုံခရိုင်ထဲမှာစစ်ကောင်စီရန်နေရာလဲပတ်လို့မရအောင်ဌာနဆိုင်ရာဝန်ထမ်းတွေကိုဖေဖော်ဝါရီလ10ရက်နေ့ကစပြီး10ရက်အတွင်းအမြန်ဆုံးပြန်လည်ထွက်ခွာသွားဖို့ဇန်နဝါရီလကုန်ပိုင်းမှာတက်မဟာငါကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထုတ်ပြန်ချက်ထဲမှာပြောထားတဲ့နောက်ဆုံးသတ်မှတ်ရဒီနေ့ဖေဖော်ဝါရီလ10ရက်နေ့ရောက်ချိန်မှာတော့ဖားပုံကနေထွက်ခွာသွားတဲ့အစိုးရဝန်ထမ်းတရားကျော်ရှိတယ်လို့မြုပ်ကန်တယောက်ကအခုလိုပြောပါတယ်
။ကျေနေဝန်ထမ်းတွေရှေ့ကြတယ်။အဲဒါကြောင့်ဝန်ထမ်းတွေအရပ်ပြဆင်းလာကုန်ပြီ။သူတို့တို့ကိုယ့်ရဲ့ကိုယ့်ရင်ကိုယ်ပြန်ရတော့တောက်တော့ပြန်ရတယ်ပဲထွက်တော့မှမဟုတ်ဘူးလေ။တရားကျော်ပြန်ဆုံးတဲ့အမှားများကြီးတဲ့။ကျွန်တော်တို့ဒီကနေကနေရတဲ့သူ့ဘာသူတွေကိုသူကလုံးကြီးတောင်းမယူပြောတဲ့ကွာ။တောက်ပြီးတော့ဝန်ထမ်းတွေကတော့မထွက်နိုင်တော့ဖြစ်တင်မှုတွေဖြစ်လို့ရှိရင်တစ်ခါရောက်မှာ။တော့ဒီကခံရစိတ်ပူတွေတော့အခုက
ဖားပုံမြို့ဌာနဘောင်းဆောင်ကအမျိုးသမီး82ဦးအမျိုးသား62ဦးအားလုံးပေါင်း134ယောက်လောက်ထွက်သွားကြပြီလို့ KNU တပ်မဟာငါဗျူဟာမူဗိုလ်မှူးကြီးစောထူးကျော်ကကရင်တရင်စဉ်ကိုပြောခဲ့ပါတယ်။ရဲဝေးကဌာနဆိုင်ရာဝန်ထမ်းတွေနေရပြန်သွားပေမဲ့ဖားပုံမြို့ကန်ဝန်ထမ်းတွေကတော့မြို့မှာပဲဆက်ရှိနေတဲ့အတွက်စီရေးတင်းမာလာနိုင်တဲ့အခြေအနေကိုစိုးရိမ်နေကြပါတယ်။ဖားပုံခရိုင်ထဲမှာစစ်ကောင်စီလက်အောက်ခံဝန်ထမ်းတွေအစား KNU အုပ်ချုပ်ရေးစနစ်နဲ့အစားထိုးသွားမယ်လို့ KNU တပ်မဟာငါပြောခွင့်ရပထမမှန်ကပြောပါတယ်
ဖြစ်ပေါ်ဒီကသာအတဲ့ဝန်ထမ်းတွေကထွက်သွားခဲ့တယ်ကြာကျွန်တော်တို့ကဟိုအပြစ်ပေးထုတ်ပြန်ခဲ့တဲ့ဖြစ်ပါတယ်ဒီကတော့စစ်ကောင်စီကနေပြီးတော့ဆက်မှန်ပြီးတော့တာဝန်ပေးခံရလိုက်တဲ့ဒီအုပ်ချုပ်ရေးပိုင်းမှာရှိတဲ့တခြားသောဌာနတွေဆိုတော့ပို့သူရဲ့အုပ်ချုပ်ရေးစနစ်နဲ့ပြန်လဲပြီးတော့မှကျော်ရစီမှာဆောင်ရွက်တော့မှာလည်းဖြစ်ပါတယ
်လက်ရှိဖားပုံမျိုးနယ်ထဲမှာကျန်းမာရေးပညာရေးကအစ KNU ရဲ့အုပ်ချုပ်မှုစနစ်နဲ့လဲပတ်နေတယ်လို့ပထမမှန်ကပြောပါတယ်ဖားပုံမြို့နယ်နဲ့အနီးပတ်ဝန်းကျင်မှာတော့ KNU တပ်မဟာငါတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲငယ်တွေမကြမ်းကြဖြစ်နေတယ်လို့ဖားပုံမြို့ကန်ကပဲဆက်ပြောပါတယ
်ဖြစ်တယ်ပဲတိုက်ပွဲငယ်ကြီးပေါ့ဒါကြီးအပေါ်တော့ဒီကမမအပေါ်ကလည်းအဲမိုင်းနဲ့ဆက်မကြည့်တယ်မကြားနဲ့အဲဆောင်ကြည့်တယ်လေအပေါ်ကမှတော့အကြီးကြီးပဲဖြစ်တာအဲ့လိုမရှိသေးဘူ
းစီရေးပရိပခဖြစ်နေတဲ့ဖားပုံမြို့နယ်အတွင်းမှာဖုံးဆက်သွယ်ရေးတက်တောက်နေတဲ့အခြေအနေတွေလည်းကြုံနေရပါတယ်ကရင်ပြည်နယ်ဖားပုံခရိုင်တွေကဖားပုံမြို့နယ်ဘက်မှာမြန်မာစစ်တပ်ရိခာပို့ဖို့အတွက်ကားလမ်းဖောက်လို့ရေးကိစ္စနဲ့ပတ်သက်ပြီး2018ခုနှစ်မတ်လတည်းကစလို့ KNU တပ်မဟာငါတပ်ဖွဲ့တွေနဲ့စစ်တပ်အကြားစီရေးပရိပခတွေရှိလာခဲ့တာဖြစ်ပြီးတော့2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းတိုက်ပွဲတွေဇက်ရိုက်ဖြစ်ပွားနေပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်ဒေသခံရွာသား8000လောက်ထိုင်းမြန်မာနယ်စပ်ဒေသတွေအပါအဝင်ဘေးလွတ်ရာနေရာတွေမှာခိုလုံနေကြရပါတယ်။အလားတူဖန်မျိုးနယ်အတွင်းမှာရှိတဲ့စစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေထောက်ခါကြဖို့ကိုလည်း KNU တပ်မဟာတိတ်ကလည်းဖေဖော်ဝါရီလ9ရက်နေ့ရက်စွဲနဲ့တတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ